မေလ3ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်မြန်မာနိုင်ငံကဆေးအကျဉ်းဆောင်တွေထဲမှာတော့စာရွေကဗျာတွေရေးမိလို့သတင်းဓာတ်ပုံရိုက်မိလို့ဆိုပြီးအကျဉ်းကျနေတဲ့သတင်းစာဆရာစာရေးဆရာကဗျာဆရာဓာတ်ပုံဆရာနဲ့စာပေဝါဒနာရှင်တွေဟာရှိနေသေးဖြစ်ပါတယ်အနိကဆုံးတစ်ခုကိုပြောရရင်တော့လွန်ခဲ့တဲ့လကပြင်းမနှမ်းမှာဓာတ်ပုံရိုက်တဲ့စာနယ်ဇင်းဓာတ်ပုံသတင်းတောင်နှစ်ဦးကိုပြင်းထန်တဲ့ထောင်ဒဏ်တွေအပြစ်ပေးခဲ့တာပဲဖြစ်ပါတယ်ဒါပြင်လွန်ခဲ့တဲ့ရက်ပိုင်းကရန်ကုန်မှာဘုံတွေဇက်တိုက်ကွဲခဲ့တာကိုဓာတ်ပုံသတင်းတောင်တဦးရဲ့ရိုက်ကူးပြီးဓာတ်ပုံတွေဖျက်ပစ်ခံခဲ့ရတယ်လို့လူကိုယ်တိုင်လဲ24နာရီချုပ်နှောင်ခံခဲ့ရတာပဲဖြစ်ပါတယ်အဲ့ဒါလို့လောက်ရတွေဖုံးကွယ်ပြီးတစ်ဖက်မှာတော့စာပေတွေကိုလွတ်လပ်ခွင့်ပေးနေပါတယ်ဆိုပြီးပြောနေပါတယ်ဒါကြောင့်စီကံပြေးသွားတဲ့ဒီမိုကရေစီနိုင်ငံတော်တစ်ထူထောင်နေတဲ့မြန်မာနိုင်ငံမှာဒီနေ့ဒီအချိန်ခါမှာဘလောက်အထီးများစာပေလွတ်လပ်ခွင့်တွေရှိနေပါသလဲမြန်မာနိုင်ငံကသတင်းစာဆီယာမမတ်ဆန္ဒမွန်းရဲ့ပြောဆိုချက်တချို့ကိုအရင်ဆုံးနားထောင်ကြည့်အောင်လားအ
ဲ့တော့နိုင်ငံသားကိုစာပို့မယ်ဆိုရင်ရန်ကုန်စာလိုက်ကြီးမှာသက်ခဲ့ရအဲ့မှာဘာပြဿနာဖြစ်လဲဆိုတော့ကြည်တွေကနေပြီးတော့အပြင်ကိုပို့လိုက်တဲ့အခါမှာလည်းစာရောက်လာလို့ရှိရင်ဖောက်ပြီးတော့ရောက်လာတယ်သူတို့အပြင်ကနေပြီးတော့ကြည်တွေကိုပို့လိုက်တဲ့ဟာတွေမှာလည်းဖောက်ပြီးတော့စစ်ထားအကုန်ဖျဲတယ်ဖျဲတယ်ဆိုတော့ဟိုဘယ်လိုပြောလဲဘရေဒါလေးနဲ့ရှက်ပြီးဖျဲတာမျိုးမဟုတ်ဘူးဆွဲဖျဲတာလက်မဝက်လောက်ကိုဒီတိုင်းစာကိုပို့စာကိုကိုဖျဲထားတဲ့ပုံစံမျိုးလိုဖျဲပြီးတော့မှပြောင်းလာတဲ့စာရင်းမှန်သမျှဘယ်တော့မှပြည့်ရတာမရောက်အကုန်မြဲတမ်းဖွင့်ရတာလေအဲ့ဒီဟာတခုတော်တော်စိတ်နောက်ရှက်ဖျဲရတယ
်2005ခုနှစ်ဇူလိုင်လမှာစစ်အစိုးရကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ကတ်နွန်ဆီယာဦးချစ်စွေကိုနေအိမ်မှာအစည်းအဝေးလုပ်တဲ့အမှုနဲ့ဖမ်းပြီးထောင်ဒဏ်တလအပြစ်ပေးခဲ့ပါတယ်။တကယ်တော့ NLD ရဲ့ကတ်နွန်ပြိုင်ပွဲတွေကိုဦးစီးလုပ်နေသူမှုအညှိုးထားပြီးဖမ်းခဲ့တာသာဖြစ်တယ်လို့ကတ်နွန်ဦးချစ်စွေနဲ့ရင်းနှီးတဲ့သူတွေကပြောပြပါတယ်။ဒီဇင်ဘာလကစစ်အစိုးရအမျိုးသားညီလာခံပြန်ဆားတဲ့အချိန်မှာစစ်ဘူစာရေးဆရာမာဂျီခေါ်ဗိုလ်မှူးဝန်ထမ်းကမာဂျီနဲ့နတ်မင်းကြီးလေးပါတယောသာရေးခဲ့ပါတယ်အဲ့ဒီတယောသာဟာအမျိုးသားညီလာခံကိုတယောတာပဲဆိုပြီးစာပစ်စည်းရေးညွှန်ကြားရေးမှူးဗိုလ်မှူးတင့်ဆွေကခေါ်ယူတရီပေးပြီးနောက်နေမှာတော့စာရေးဆရာမာဂျီကိုသူတာဝန်ထမ်းဆောင်နေတဲ့ယာရုကနေချက်ချင်းဖယ်ရှားခဲ့တယ်လို့စာရေးခွင့်ကိုလည်းယနေ့အထိပိတ်ပင်ခဲ့ပါတယ်2005ဒီဇင်ဘာမှာလဲရန်ကုန်ကစာပစ်စည်းရေးရုံးအနီးမှာထောင်ထားတဲ့စတားအမတ်တစိ Crusher A ကြော်ညာဆိုင်ဘုတ်ကိုထုတ်ချခဲ့ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီကြော်ညာမှာတရုတ်ဆောင်မော်ရယ်မင်းကလေးတဦးကိုတခြားတရုတ်ဆောင်အမျိုးသား၅ဦးကအင်အားသုံးပြီးကျိုးနဲ့ဆွဲလှည့်နေတာကိုအမျိုးသမီးကကြုံကြုံလေးတုံ့ပြန်နေတာမို့ရန်ကုန်လူလူကြားမှာလူပြောများလာတာကြောင့်လို့ဆိုတဲ့အကြောင်းပြချက်နဲ့ဖြုတ်ခဲ့တာလို့ဂျာနယ်အက်ဒီတာချုပ်တဦးက RFP ကိုပြောခဲ့ပါတယ်။ဒါအပြင် CDFM Radio ကတေးတန်ရှင်တွေရဲ့သချင်းတွေကိုအခမဲ့သုံးနေတာကိုတေးတန်ရှင်တွေကအမှုပညာဆိုင်ရာရပိုင်ခွင့်တွေတောင်းဆိုခဲ့ပါတယ်။မြို့တော်စီပင်ကအဲ့ဒီအစိုးရတွေရဲ့နာမည်ပါဆိုင်းပုတ်တွေကြော်ညာခွင့်ကိုပိတ်ခဲ့တယ်လို့စာပေစီတွေကလည်းအဲ့ဒီတေးရေးဆရာတွေနာမည်တွေကိုပိတ်ပင်ခဲ့တာတွေလုပ်ခဲ့ပါတယ်။ရုပ်ရှင်ဘက်ကိုကြည့်မယ်ဆိုရင်လည်းဒရိုက်တာမီးဝါရိုက်ကူးခဲ့တဲ့တခါကအေယာဝရီညာများရုပ်ရှင်ဇာတ်ကားကိုအကယ်ဒမီပေးပြီးကမှပြန်လည်စင်စားလုပ်ခဲ့တာကိုတွေ့ရပါတယ်။ဇာတ်ပင်လောကမှာတော့ဒီနှစ်ဆန်းမှာခရိုင်အုတ်ချွေပိုင်းတွေကိုပြက်လုံးထုတ်ခဲ့တဲ့အတွက်မန္တလေးကလူရှင်တော်ကိုချစ်စရာရဲ့အငိမ့်အဖွဲ့ကိုသခိုင်းတိုင်းအတွင်းအငိမ့်ကောက်ဝင်ပိတ်ပင်ခဲ့ပါတယ်။အခုထိလည်းပိတ်ပင်ထားဆဲဖြစ်တယ်လို့မန္တလေးဇက်တမင်လောကသားတအုပ်ကပြောပြပါတယ်။လောလောဆယ်မှာတော့နောက်ဆုံးစင်စာတင်းကျပ်တဲ့နည်းတစ်ခုနဲ့စာပေစည်းရေးကအကြက်ကင်လာတယ်လို့အက်ဒီတာတွေကပြောပါတယ်။အဲ့ဒါကတော့ဌာနဆိုင်ရာသတင်းတွေကိုရေးတဲ့အခါမှာအဲ့ဒီဌာနကိုရေးပြီးသားစာမှုချပြန်လည်ပြပြီးတော့အင်တာဗျူးပေးတဲ့အရာရှိနာမည်သဘောတူကြောင်ခွင့်ပြုချက်တွေအပြင်ဌာနရဲ့တစိတ်တွေလက်မှတ်တွေတောင်းခိုင်းတာပဲဖြစ်တယ်လို့ဆိုပါတယ်။ပြည်တွင်းကဂျာနယ်တွေကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်ပြီးမတ်ဆန္ဒမွန်ပြောပြတာကိုဆက်နားထောင်ကြည့်ရအောင်ပါ
။သတင်းပေးရတဲ့လူကသူတို့ကဘာဖြစ်လာလဲဆိုတော့မင်းတို့ကတော့မင်းတို့သတင်းဂျာနယ်ကမင်းတို့ကငါတို့ကိုမေးတာပဲတဲ့။ငါတို့ကဘာပြဿနာရှိလဲဆိုတော့ငါတို့မေးတာငါတို့ဖြေတာအလွဲဖြစ်သွားခဲ့လို့ရှိရင်ငါတို့ကတဲ့ဂျာရူးချုပ်ခံရတဲ့အချိန်လည်းပြဿနာဖြစ်နိုင်တယ်တဲ့။လူကြီးနဲ့လည်းအများကြီးပြဿနာဖြစ်နိုင်တယ်ဆိုပြီးတော့နောက်ပိုင်းလည်းကြားလိုက်တော့လူတွေကလုံးဝမရှိတော့
အင်တာနက်တွေမှာဆိုရင်လည်း free email တွေသုံးခွင့်မရတာအင်တာနက်သုံးဆွဲသူတွေကိုသကန်စိုက်ဘာတက်ကနေထိန်းချုပ်တာတွေလုပ်နေတာတွေကြောင့်အင်တာနက်သုံးဆွဲသူတိုင်းကသူတို့တွေအတွက်လုံခြုံမှုမရှိဘူးလို့ပြောကြပါတယ်ဒီနှစ်ဆန်းမှာစာပေစည်းရင်းကနေအခွင့်အရေးလိုချင်တဲ့ဂျာနယ်အရီတာသတင်းတောက်တွေကိုအခွင့်အရေးတချို့ပေးပြီးသတင်းစာရှင်းလင်းပွဲမှာဝါရဖြန့်ရှိခြင်းနဲ့မိကုံးတွေကိုမေးခိုင်းလာတယ်လို့ရန်ကုန်စာနယ်ဇင်းအတိုင်းပိုင်းကပြောပါတယ်။နောက်ဆုံးသတင်းစာရှင်းလင်းပွဲမှာဆိုရင်တော့ကျိုင်းတုံသွားမဲ့လေရင်ပေါ်မတက်ခင်ကတည်းကသတင်းစာရှင်းလင်းပွဲမှာ မိမဲ့မိကုံးတွေကိုဝေခဲ့တယ်လို့သိရပါတယ်။တရင်သာရှင်းလင်းပွဲအတွင်းမှာလည်းမိကုံးရထားတဲ့သူတိုင်းအဲ့ဒီမိကုံးတွေထမေဖို့ပြားပေးခံခဲ့ရတယ်လို့တရင်သာရှင်းလင်းပွဲတက်ရောက်ခဲ့သူတွေကပြောခဲ့ပါတယ်။ကဲရသစာပေတွေတရင်တွေတရင်ဆောင်မတွေကိုတင်မကပဲဘာသာရေးစာပေတွေမှာလည်းနှိတ်ကွတာတွေရှိတာနဲ့ပတ်သက်ပြီးစာရေးဆရာတူပြောတာကိုနားထောင်ကြည့်ရင်းနဲ့မြန်မာနိုင်ငံမှာစာပေလွတ်လပ်ခွင့်ဘယ်ရွတ်ဘယ်မြရှိတယ်ဆိုတာကိုသုံးသပ်ကြည့်ကြပါစို့လားခင်ဗျာ။
ဘာသာရေးလွတ်လပ်ခွင့်ရှိတယ်လို့လည်းပြောတယ်။စာပေမှာလည်းပဲလွတ်လပ်ခွင့်ရှိတယ်လို့ပြောကြတယ်ဗျာ။အဲ့လိုပြောကြတာတွေကတကယ်ကြတော့ကျွန်တော်ကိုယ်တွေရဆိုရင်မဟုတ်ဘူးဗျာ။အဲ့ဒါကဗမာပြည်မှာအစိုးရဘိုင်းကကိုယ်ွယ်တဲ့ဖုံးတော်ကြီးတပါးရဲ့အကျင့်အကြံအနေနဲ့ပတ်သက်ပြီးတော့အစိုးရကြောင်းတက်ကဖုံးကြီးလေးတပါးကဝေဖန်ရေးသားတဲ့စာအုပ်ထွက်လာ။အဲ့ဒီဖုံးကြီးလေးကသာထောင်ချသွားတယ်လို့ကျွန်တော်တို့သိရတယ်ဗျာ။အဲ့ဒါကိုကြည်ချင်းကဖြစ်တော့ဗမာပြည်မှာဒါဘာလည်းလွတ်လပ်ခွင့်လည်းမရှိဘူး။လွတ်လပ်စွာကိုယ်ကယုံကြည်ခွင့်လည်းမရှိဘူး။ဒါကလွတ်လပ်စွာပြောဆိုရေးသားခွင့်လည်းမရှိဘူးဆိုတာကသင်ချတယ်